ရန်ကုန်တိုင်းအစိုးရရဲ့တရားဝင်ခွင့်ပြုချက်နဲ့တကုံမျိုးသစ်တောင်ပိုင်းမှာအစ္စလာမ်ဘာသာဝင်တွေဥပုပ်လဝတ်ပြုနေတဲ့နေရာကိုဗုဒ္ဓဟူးနေ့ညကအမည်မသိလူအုပ်ကနေဝင်ရောက်နှောက်ယှက်တားစီးခဲ့ပြီးရက်ွက်ဥက္ကဋ္ဌကလည်းနှုံမိန်နဲ့ဝတ်ပြုခွင့်ကိုပိတ်ပင်ခဲ့ကြောင်းသက်ဆိုင်ရာအစ္စလာမ်ဘာသာရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီလိုနှောက်ယှက်တားစီးပိတ်ပင်မှုတွေလုပ်တာဟာနိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်စေပြီးဘာသာရေးကိုကျင်းစာတရားထားကြဖို့အခုလိုလူရဲမျိုးမှအစိုးရတာဝန်ရှိသူတွေဘက်ကဥပဒေနဲ့အညီထိထိရောက်ရောက်တားမြစ်ဖို့ဆရာတော်မင်းတုံညဗုဒ္ဓတက္ကသိုလ်ကမိန့်ကြားပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံကိုပြောပြပေးပါမယ်ရှင
်။တကုံမြို့တစ်တောင်ပိုင်း26ရက်ကွက်မှာတရားဝင်ခွင့်ပြုချက်ရထားတဲ့အစ္စလာမ်ယာယီဝတ်ပြုဆောင်မှာဝတ်ပြုနေသူတွေကိုမေလ15ရက်ညပိုင်းကဖုန်ကြီးတချို့ပါတဲ့လူအယောက်200လောက်ရှိမယ်။အမည်မသိလူအုပ်စုကနေတားဆီးနှောက်ယှက်ပိတ်ပင်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတဲ့88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တဦးဖြစ်တဲ့ကိုမြအေးကို VOA ကဆက်သွယ်မေးမြန်းကြည့်ပါတယ်။
အစ္စလာမ်ဘာသာဝင်ရဲ့ဥပိုလာရောက်လို့ရှိရင်စူပေါင်းမီဝတ်ပြုတယ်ဆိုတာရှိတယ်။အဲစူပေါင်းမီဝတ်ပြုခွင့်ကိုခွင့်ပြုပေးဖို့ဆိုပြီးတော့မှဘာသာရေးအဖွဲ့အစည်းတွေကနေပြီးတော့မှဒေတာရန်ကုန်တိုင်းဒေတာကြီးအစိုးရကပြင်ပြပြီးတော့မှတောင်းခံရတယ်။ဒါနှစ်ချက်နှစ်တိုင်းမှလည်းအဲ့လိုပဲခွင့်ပြုတာရှိတယ်။ဟောတောင်းခံတဲ့အခါမှာ15နေရာတင်တဲ့အခါမှာ3နေရာခွင့်ပြုတော့ဒီ3နေရာမှာဒါဝတ်ပြုတာ။အဲ့ဒါတွေကပလီတွေမဟုတ်ဘူးဗျ။ဒါကျွန်တော်တမတိတစ်ချက်ပြောချင်တာလေ။အဲ့တော့မြို့တောင်တကူမြို့တွေမှာလည်းပလီဆိုတာလည်းမရှိဘူးဗျ။အဲ့ဒီမှာလာပြီးတော့မှခုနကပြောလို့ဝတ်ပြုတဲ့လူတွေကိုဖိအားပေးပြီးဝင်ရှာပြီးတော့မှဟိုဝတ်ပြုတာတွေကိုရဆိုင်ပေးပါမလုပ်ပါနဲ့လို့လူုံနဲ့လုပ်တယ်ဆိုတဲ့ပုံစံမျိုးဒီမိညာမှာဖြစ်ခဲ့တယ်ပေါ့ဗျာ။ဟောဖြစ်ခဲ့တယ်ဆိုတဲ့အခါကျတော့ဘသူတွေလဲဘဲဝါတွေလဲဆိုတာကကျွန်တော်မြန်မာအတိုင်းပြည်ရဲ့အခြေအနေကိုမငြိမ်မသက်ဖြစ်အောင်ဘာသာရေးအထူးကုန်နေဖြစ်အောင်မဖြစ်ဖြစ်အောင်ဖန်တီးနေတဲ့လောက်ရတစ်ခုလို့ပဲကျွန်တော်မြင်ပါတယ်။အဲ့ဒီလောက်ရကိုဖန်တီးနေတဲ့လူများလို့ပဲကျွန်တော်တော့အဲ့တိုင်းမြင်ပါတယ
်ဟုတ်ကဲ့အခုခြေနေတွေကိုတားဆီးနိုင်ပြီလားရှင်နောက်ဆုံးခြေနေရောကုမြားကြီးပါကြလေရှင
်နောက်ဆုံးခြေနေကအဲ့3နေရာလုံးကိုအဲ့မှာရှိတဲ့ဝတ်ပြုမှုတဲ့ပတ်သက်တဲ့တာဝန်ခံတွေကနေပြီးတော့မှလက်မှတ်ထိုးပေးလိုက်ရတာပေါ့ဗျာဝတ်မပြုတော့ပါဘူးဆိုပြီးတော့ဆိုတော့မထိုးပေးလို့လည်းမရဘူးဗျာပြဿနာပါရှိလေဆိုတော့အဲ့ရက်ွက်အတွက်မှာမိတင်းနေထိုင်တာတို့ဒူတွေရဲ့အသက်အိုးအိမ်စီစဉ်တွေကိုဖျက်ဆီးမဲ့အန်တရယ်ကလည်းတစ်ဖက်ကရှိပြန်တယ်ဆိုတော့အဲ့ဒီခါကျတော့နောက်ဆုံးကျွန်တော်တို့မလုပ်တော့မဝေးမပြုတ်တော့ပါဘူးအဲ့မှာမပြုတ်ပါဘူးဆိုပြီးတော့ထိုးပေးလိုက်ရတယ်ဆိုတော့ပြဿနာကဘာလဲဆိုတော့ဗျာတရားဥပဒေစိုးမိုးရေးရော့တရော့ရဲ့နိုင်တာပေါ့နော်ကျွန်တော်မြင်တဲ့မြင်ရတော့ဒါတိုင်းဒေသကြီးစိုးရတယ်ဗျာတရားဝင်တရားလာတရားဝင်ခွင့်ပြုထားတာအဲ့တော့ဒီလိုအုပ်စုနဲ့ဖြစ်တယ်ဆိုတဲ့ကိစ္စမျိုးကြတော့ကျွန်တော်နိုင်ငံအတွက်လည်းမကောင်းဘူးအထူးသဖြင့်ဒီလိုမျိုးအခုအချိန်ကနိုင်ငံရေးအခြေအနေကပြောမဆိုရင်နှောင်းချဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်မှုချိုးပန်းနေတဲ့ကာလမှာလူမျိုးရေးဘာသာရေးမီးမွေးရဆိုတဲ့ကိစ္စရကတိုင်းပြည်အတွင်းအတွက်လည်းမကောင်းဘူးနိုင်ငံတကာအလဲမှာလည်း image မကောင်းဘူ
းအမေရိကန်ပြည်ထောင်စုကိုဗုဒ္ဓသာသနာပြုခီးစဉ်ဖြစ်ကြွားရောက်လာတဲ့မန္တလေးဗုဒ္ဓတက္ကသိုလ်ကဆရာတော်ဦးအိတ်သရိယမင်းတုံညာကလည်းဘာသာရေးအရာကိုကျင်းစာတရားထားပြီးအခြားဘာသာဝင်တွေကိုနှောက်ယှက်ပိတ်ပင်တားဆီးတာမျိုးမလုပ်တင်ကြောင်းဝါရှင်တန် VOA ရုံးကိုမနေ့ကကြွားရောက်လာချိန်မှာအခုလိုမိန့်ကြားပါတယ
်အဲ့ဒါကတကယ်သူတို့အစိုးရကလည်းတရားဝင်ခွင့်ပြုထားတယ်တရားဥပဒေရခွင့်ပြုထားတဲ့ဟေးဆိုရင်ဒါဟာတွားပြီးတော့ဟိုမနှောက်ယှက်တင်မှုတာစီပိတ်ပင်မှုတွေမလုပ်တင်ဘူးပေါ့။ဘာဖြစ်လို့လဲဟေးဆိုတော့ဦးဇင်းတို့မြန်မာနိုင်ငံကယဟန်တော်တွေလည်းပဲတခြားနိုင်ငံအသီးသီးမှာတာဒနာပြုနေကြတယ်ခရစ်ယာန်နိုင်ငံတွေအာမွတ်စလင်နိုင်ငံတွေမလေးရှားနိုင်ငံမှာဟေးဆိုရင်ဒါပြည်နံကျောင်းဆရာတော်ကြီးเนาะတခြားဆရာတော်တွေကိုအားလုံးတာဒနာပြုနေကြတာမိမိတို့ကကိုကျင်းစာတရားအနေနဲ့ကြည့်မယ်ဟေးဆိုရင်အဲ့ဒီကျောင်းကြီးတွေကိုဦးဇင်းတို့ရဲ့ဗုဒ္ဓရဲ့အခမ်းအနားတွေအဲ့ဒီမှာလည်းပဲအကုန်လုံးဒါကျင်းပနေကြတယ်ဖျားရှိခိုးကြတယ်နော်မိမိတို့တရားတွေထိုင်ကြတယ်တရားစခန်းတွေဖွင့်ကြတယ်အဲ့ဒီမှာအခုလိုမျိုးသူတို့မွတ်စလင်တွေကနေပြီးတော့လာတားမယ်ဟေးဆိုရင်ဦးဇင်းတို့ဒါဗုဒ္ဓဘာသာတွေလည်းကြိုက်ကြမှာမဟုတ်ပါဘူးကိုကျင်းစာတရားအနေနဲ့ဟိုတားမြစ်တာတွေပိတ်ပင်တာတွေမလုပ်သင့်ပါဘူ
းဒါအပြင်ဗုဒ္ဓဘာသာရဲ့ငြိမ်းချမ်းရေးလမ်းစဉ်အတိုင်းဥပဒေမဲ့လောက်ရတွေမကျူးလွန်ကြဘူးနဲ့အစိုးရတာဝန်ရှိသူတွေကလည်းထိထိရောက်ရောက်တားမြစ်ဖို့ဆရာတော်ကအခုလိုမိန့်ကြပါတယ
်ဦးဇင်းတို့အနေနဲ့မေတ္တာရက်ခံနေတာဦးဇင်းတို့ရဲ့ဗုဒ္ဓရဲ့ဝါဒဟာမေတ္တာတရားကိုအခြေခံပြီးတော့တည်ဆောက်ထားတဲ့ဝါဒဖြစ်ပါတယ်တရားဥပဒေစိုးမိုးရေးဟာနံပါတ်1အရေးကြီးပါတယ်တရားဥပဒေကိုကျူးလွန်ပြီးတော့လည်းပဲမလုပ်ကြပါနဲ့ဘာသာတစ်ခုနဲ့တစ်ခုအားလုံးရဲ့ကြားထဲမှာပဋိပက္ခတွေမဖြစ်ကြဘဲနဲ့ငြင်းငြင်းညံ့ညံ့နဲ့ပဲဦးဇင်းတို့သွားစီခြင်းပါတယ်အားလုံးကိုငြင်းညံ့စွာနီးတွေနဲ့ဖြည့်ရှင်းပေးကြပါတာဝန်ရှိတဲ့အစိုးရတွေအနေနဲ့ကလည်းပဲဒါတွေကိုထိထိရောက်ရောက်ကာကွယ်ပေးပါတားမြစ်ပေးပါအားလုံးငြင်းငြင်းညံ့ညံ့နဲ့ဆောင်ရွက်ကြပါအ
အစ္စလမ်ဘာသာဝင်တွေအတွက်ဒဂုံမြို့တည်တောင်ပိုင်းမှာဝတ်ပြုခွင့်16နေရာတောင်းခံတင်ပြခဲ့ပေမယ့်ရန်ကုန်တိုင်းအစိုးရကအခုအကြမ်းဖက်တားမြစ်ခံရတဲ့26ရပ်ကွက်မှာရှိတဲ့နေရာအပါအဝင်စုစုပေါင်း3နေရာပဲခွင့်ပြုခဲ့ပါတယ်ရှင်။